တော်ရရှင်တို့ခုနားဆင်နေကြတာက VOE မြန်မာပိုင်းစီစဉ်ရဲ့အောက်တိုဘာလ25ရက်စနေနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့9နာရီထီလိုင်းနိုမီတာ32 kHz 93.5 လိုင်းနိုမီတာ40 kHz 4433ညာနဲ့လိုင်းနိုမီတာ50 kHz 5995အပြင်လိုင်းလက်မီတာ190 kHz 1505တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့ကမ္ဘာသတင်းတွေတဲ့ကမြန်မာသတင်းကောက်နှုတ်ချက်တွေနဲ့အတူမနက်ခင်းတိုင်းထုတ်လွှင့်ပေးနေကြ American Style Indian အသုံးနှုန်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာရဖို့ရှိပါတယ်။ဒါအပြင်မြို့သမီကဏ္ဍမှာတော
့ Today we are launching a campaign called He for She. I am reaching out to you because we need your help. We want to end
Harry Potter ရုပ်ရှင်နဲ့နာမည်ကြီးလာတဲ့မင်းသမီလေး Emma Watson ရဲ့ကြမ်းမတန်းသူအခွင့်ရရရှိဖို့တိုက်တွန်းထားတဲ့သူ့ရဲ့မိန့်ခွန်းဟာဘာကြောင့်ထင်ရှားခဲ့တာပါလဲအပြည့်အစုံကိုမြို့သမီကဏ္ဍမှာမကြခင်ကြားဖို့ရှိပါတယ်ရှင်ဒီနောက်မှာတော့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုပြောသွားခဲ့တဲ့အစီအစဉ်တွေကမှအရင်ဆုံးတော့ကမ္ဘာသတင်းတွေကမြန်မာသတင်းတွေကိုကိုကျော်ကျော်သိန်းကကောက်နှုတ်တင်ပြပေးပါမယ်ရှင
်အောက်တိုဘာလ24ရက်တောက်ကြနေ့မြန်မာနဲ့နိုင်ငံတကာသတင်းဌာနအတော်များများရဲ့ထိပ်တန်းသတင်းကတော့အလုတ်တဲ့ရင်တော့ကိုအောင်ကျွန်နိုင်ခေါ်ကိုပါကြီးကိုစူဝါစစ်တပ်ကပြစ်တက်လိုက်တယ်ဆိုတဲ့သတင်းပါပဲကိုပါကြီးကိုစက်တင်ဘာလ30ရက်နေ့ကမွန်ပြည်နယ်ကြိုင်မြောမြို့နယ်မှာနေမြေကန်စစ်တပ်ကဖမ်းသွားတာဖြစ်ပြီးအော်တိုဘာလ4ရက်နေ့ညမှာထွက်ပြေးဖို့ကြိုးစားတယ်ဆိုပြီးတော့ပြစ်တက်လိုက်တဲ့အကြောင်းအခင်းဖြစ်ရဖြစ်အပြီးရက်20နီးပါးကြာတဲ့အခါမှာကာကွယ်ရေးဦးစီးဌာနကသတင်းထုတ်ပြန်ပါတယ်ခင်မွန်ဖြစ်သူအသက်ခံရတာနဲ့ပတ်သက်ပြီးစစ်တပ်ကိုတရားစွဲမယ်လို့ကြံရည်သူဇနီးကပြောတာကိုလည်းပြည်တွင်းသတင်းတွေမှာတွေ့ရပါတယ်မင်းစီမသတင်းဌာနရဲ့သတင်းတပုတ်မှာတော့မြန်မာနိုင်ငံစီလာတဲ့ကမ္ဘာလက်ခီးတွေတွေကိုစိုက်ရောက်ဗီဇာမပေးတော့တာကြောင့်ပြပခီးတွေ3000လောက်အခက်အခဲတွေ့နေရတယ်လို့ရေးထားပါတယ်။အွန်လိုင်းကနေဗီဇာလျှောက်ထားတဲ့စနစ်စတင်လိုက်ပြီးစိုက်ရောက်ဗီဇာထုတ်ပေးတာကိုရပ်လိုက်တဲ့အတွက်အဲ့ဒီလောက်ခီးတွေရေးအတွက်အခက်တွေ့နေရတာဖြစ်တယ်လို့မြန်မာနိုင်ငံခီးသွားလုပ်ငန်းရှင်များအသင်းရဲ့အတွင်းရေးမှူးဦးနှောင်းနှောင်းဟန်ကိုကိုကရေးသားထားပါတယ်။ဒီကိစ္စကိုအမြန်ဆုံးဖြေရှင်းပေးဖို့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဦးစီးဌာနဟိုတယ်နဲ့ခီးသွားလုပ်ငန်းဝန်ကြီးဌာနတို့ကိုအသင်းကတိုက်တွန်းထားတယ်လို့လည်းဖော်ပြပါတယ်။အွန်လိုင်းကနေဗီဇာလျှောက်ထားတဲ့စနစ်ကိုစတင်တော့ကနိုင်ငံပေါင်း43နိုင်ငံကခီးသွားတွေလျှောက်ထားနိုင်ပြီးအော်တိုဘာလ2ရက်နေ့မှာနောက်ထပ်24နိုင်ငံကိုထပ်တိုးတယ်လို့မင်းစီမသတင်းမှရေးထားပါတယ်။ဒီသတင်းအသေးစိတ်ကိုမင်းစီမ .com အင်တာနက်စာမျက်နှာမှာဖတ်နိုင်ပါတယ်။အော်တိုဘာလ24ရက်နေ့ဇွဲနဲ့ပဲဘန်ကောက်ပို့သတင်းတပုတ်မှာတော့မြန်မာနိုင်ငံမှာမကြခင်ကာလအတွင်းငွေစုစာချုပ်တွေကိုရောင်းဝယ်ရှိတယ်လို့ရေးထားပါတယ်။သိမကြသေးခင်ကပဲနိုင်ငံခြားဘဏ်တွေကိုလုပ်ငန်းစတင်လုပ်ငန်းခွင့်ပေးလိုက်ပြီးတဲ့နောက်ငွေစုစာချုပ်တွေရောင်းဖို့တဆင့်နှီးသွားပြီလို့သတင်းကဆိုပါတယ်။ဒါဟာအာရှဖွံ့ဖြိုးရေးဘဏ် EDB ရဲ့အဆိုအရလျှက်စစ်တပ်အားတည်ယူပို့ဆောင်ရေးနဲ့နှီးပညာဆိုင်ရာစီမံကိန်းတွေကို2030ပြည့်နှစ်အထိအကောင့်ထည့်ပေါ်သွားနိုင်ရေးလိုအပ်တဲ့ရန်ပုံငွေအမေရိကန်ဒေါ်လာ80ဘီလီယံရနိုင်ဖို့ဖြစ်တယ်လို့ရေးပါတယ်။2030ပြည့်နှစ်မှာဖွံ့ဖြိုးတိုးတက်မှုနှုန်း 9.5 ခန့်နှုန်းအထိရောက်ဖို့ရာနှစ်စဉ်ဖွံ့ဖြိုးတိုးတက်မှုနှုန်းကိုတိုးချဲ့သွားနိုင်ဖို့အဲ့ဒီရန်ပုံငွေပမာဏလောက်လိုတယ်လို့ EDB ရဲ့စီးပွားရေးပညာရှင်တူကပြောတာကိုသတင်းမှကိုးကားထားပါတယ်။ချင်းငွေရယူနိုင်မှုကိုတိုးတက်အောင်လုပ်ခြင်းအပြင်မြန်မာနိုင်ငံရဲ့လူထုချင်းထုတ်ကုန်တန်ဖိုးပါကပီတာ GDP ဟာလက်ရှိမှာတစ်နှစ်ကို186ဒေါ်လာကနေ2030ပြည့်နှစ်အရောက်မှာဒေါ်လာ5000အထိဖြစ်လာဖို့ခန့်မှန်းထားတယ်လို့ EDB ကိုကိုးကားပြီးရေးပါတယ်။လက်ရှိမှာလာအိုနိုင်ငံက1646ဒေါ်လာ၊အင်ဒိုနီးရှားက3495ဒေါ်လာနဲ့ထိုင်းနိုင်ငံက5989ဒေါ်လာပါကပီတာ GDP တည်တည်ရှိတယ်လို့ကမ္ဘာ့ဘဏ်ရန်ကိန်းဌာနတွေကိုကိုးကားပြီးသတင်းမှဖော်ပြထားပါတယ်။ဒီသတင်းပြည်စုံကို bangkokpost.com အင်တာနက်ဆာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
။ကရာရှနာခ냐မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကို2015နိုဝင်ဘာလမှာကျင်းပမယ်လို့ကြေညာလိုက်ပါတယ်။စစ်မှန်တဲ့ဒီမိုကရေစီရွေးကောက်ပွဲဖြစ်ဖို့အတွက်ဖွဲ့စည်းပုံကိုအရင်ပြင်ရမယ်ဆိုတဲ့တောင်းဆိုချက်တွေကဘယ်ရောက်သွားပါသလဲ။ဖွဲ့စည်းပုံကိုမပြင်ဘဲရွေးကောက်ပွဲကျင်းပလာတဲ့ဆိုရင်အဲ့ရွေးကောက်ပွဲကိုဘယ်လိုသဘောထားရမလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေးလှမ်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသောတာရှင်များခင်ဗျာ။ပါဝင်ဆွေးနွေးလို့ရတဲ့ရေကျွန်တော်စီကိုကြိုတင်ဆက်သွင်းနိုင်ကြပါရစေ။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323855554 fax နံပါတ် 2323855592 ဖြစ်ပါရစေ။ email လိပ်စာကတော့ bumis@voanews.com ဖြစ်ပါရစေ။တိုက်ရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလူတူဆင်းရေးသားပြောကြပြီး MP3 အသံဖိုင်နယ်လေးပေးပို့နိုင်ကြပါရစေခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်။တော်ရရှင်တွေအနေနဲ့မနေ့ဖြန်ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်လာကြဖို့ကိုထပ်မံတိုက်တွန်းပါရစေ။မကြခင်မှာမြို့သမီကဏ္ဍကိုတင်ဆက်ပေးဖို့ရှိပါတယ်။အခုတော့မနေ့ခင်းတိုင်းတင်ဆက်ပေးနေကြ အမေရိကန်အီဒီယန်သုံးနှုတ်တွေကိုဒေါ်လာလာတန်ကစီစဉ်တင်ဆက်ထားပါတယ်ရှင်
ဒီကနေ့တင်ပြမယ့် idiom အသုံးကတော့
bare-faced liar
ဖြစ်ပါတယ်။စာလုံးပေါင်းက b a r e f a c e d bare-faced ကမျက်နှာပြောင် l i a r liar ကလိမ်ညာတဲ့သူလို့ဓာတ်ရိုက်အဓိပ္ပာယ်ရပါတယ်။ idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ကျမတို့မြန်မာမှာလည်းရှိတဲ့အတိုင်းပါပဲ။မျက်နှာပြောင်တိုက်လိမ်တဲ့လူတူတူပြောရရင်တော့ပြောင်းလိမ်တဲ့လူပေါ့ဒီလိုလိမ်ညာသူဟာလိမ်ရမှာကိုမရှိတဲ့လူလွယ်လွယ်နဲ့လိမ်တဲ့လူလိမ်ဖို့လဲနှခါမစင်းစားတဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Grove ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် That bare-faced liar stole my watch and said he'd found it
အဲ့ဒီပြောင်းလိမ်တဲ့လူကကျွန်တော်နာယီကိုခိုးခဲ့ပြီမေသူရှာတွေ့ခဲ့တာလို့ပြောခဲ့တယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ That bare-faced liar stole my watch and said he'd found it.
လူတူကပြောင်းလိမ့်နေဆိုရင်ဘယ်လိုပြောမလဲ?
Bare-faced liar.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
နက်ခင်းတိုင်းတင်ဆက်ပေးနေကြအမေရိကန်အီဒီယန်သုံးနှုန်းတွေကိုဒေါ်လာလတန်ကတင်ဆက်ခဲ့တာဖြစ်ပါလေရှင်အခုပတ်စင်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်သွားပါမယ်ဒီတစ်ပတ်ထုတ်လွှင့်ပေးမယ့်မျိုးသမီးကဏ္ဍမှာတော့ he for she ဆိုတဲ့အမျိုးသားတွေအနေနဲ့အမျိုးသမီးအရေးအတွက်ကူညီဆောင်ရွက်ဖို့တိုက်တွန်းတဲ့လှုပ်ရှားမှုကိုကုလသမဂ္ဂမျိုးသမီးရေးချစ်ကြည်ရေးတာဝန်ခံ Edma Woodson ကစက်တင်ဘာလ20ရက်နေ့ကစတင်ခဲ့ပါတယ်လူကြိုက်များလာတဲ့ Harry Potter ရုပ်ရှင်ကားကြီးမှာပါဝင်ခဲ့တဲ့ပြည်တိမ်မင်းသမီး Edma Woodsonထိုစဉ်ကကုလသမဂ္ဂမှာပြောကြားခဲ့တဲ့မိန်ကွန်းဟာကဘာတဝမ်းမှာတမဟုတ်ချင်းကြော်ကြားခဲ့ပြီးတော့လူအများရဲ့နှစ်သက်ထောက်ခံမှုကိုရခဲ့ပါတယ်။အဲ့ဒီမိန်ကွန်းကနေအမှတ်ရစရာတချို့ကိုကောက်နှုတ်ပြီးတော့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်းကတင်ဆက်ထားပါရရှင
် You can bend but never break me cause it only serves to make me more determined to achieve my
နာမည်ကျော်ဗြိတိရှားရုပ်ရှင်မင်းသမီးလေးဖြစ်ကုလသမဂ္ဂမြို့သမီးများဆိုင်ရာချစ်ကြည်ရေးတန်တမာလေးဖြစ်တဲ့ Emma Watson ကကျမဒန်းတူရရှိရေးကြိုးပမ်းမှုနဲ့ပတ်သက်လို့ He for She ဆိုတဲ့လှုပ်ရှားမှုမှာမျိုးသားတွေလည်းပါဝင်မှသာတရားမမျှတတဲ့အပြင်ခေတ်နောက်ပြန်ဆွဲနေတဲ့ရှေးရိုးဆွဲအယူအဆတွေကိုပြစ်ပယ်နိုင်ပြီးအပြောင်းအလဲကိုဖော်ဆောင်နိုင်မှာဖြစ်တယ်လို့ကုလသမဂ္ဂမှာစက်တင်ဘာလကုန်က73မိနစ်ကြာပြောကြားခဲ့တဲ့မိကွန်းမှာထောက်ပြသွားပါတယ
် Today,We are launching a campaign called He for She. I am reaching out to you because we need your help. We want to end gender.
ကျမတို့ He for She ဆိုတဲ့လှုပ်ရှားမှုကိုဒီကနေ့စတင်လိုက်ပါပြီ။အမျိုးသားတွေကိုကျမဖိတ်ခေါ်လိုတာကအမျိုးသားတွေရဲ့အကူအညီကိုကျမတို့လိုအပ်နေလို့ပါ။ကြားမှခွဲခြားမှုအဆုံးသတ်နိုင်ဖို့အတွက်အားလုံးပါဝင်ဆောင်ရွက်ကြဖို့လိုပါတယ်။ဒီလိုလှုပ်ရှားမှုမျိုးဟာကုလသမဂ္ဂမှာပထမဆုံးပါ။အပြောင်းအလဲကိုဖော်ဆောင်ဖို့အတွက်အမျိုးသားတွေယောက်ျားလေးတွေရဲ့အင်အားကိုလိုပါတယ်။အပြောကြီးမဟုတ်ဘဲလက်တွေအကောင့်ထဲပေါ်လာတာကိုမြင်လိုပါတယ်
။လွန်ခဲ့တဲ့6လကကုလသမဂ္ဂချစ်ကြည်ရေးတန်တမာဖြစ်ခန့်အပ်ခြင်းခံရတဲ့ Emma Watson ဟာမြို့သမီးများခွေရတဲ့ကြိုးပမ်းတာဟာအမျိုးသားတွေကိုဆန့်ကျင်တာဖြစ်တယ်ဆိုတဲ့ခံယူချက်ဟာမှားကြောင်းနဲ့မြို့သမီးရဲ့ရှေ့ရှုဆောင်ရွက်မှုဟာတကယ်တော့ဒန်းတူအခွင့်အရေးကိုတောင်းဆိုတာဖြစ်တယ်လို့အခုလိုရှင်းပြခဲ့ပါတယ်
။ Feminism by definition is the beliefthat men and women should have equal rights and opportunities
အမျိုးသမီးလှုပ်ရှားမှုကိုအဓိပ္ပာယ်ဖွင့်ဆိုရမယ်ဆိုရင်အမျိုးသားရောအမျိုးသမီးတွေပါဒန်းတူခံစားနိုင်ခွင့်အခွင့်အလမ်းတွေရရှိကြဖို့လိုပါတယ်နိုင်ငံရေးစီးပွားရေးနဲ့လူမှုရေးတွေမှာကြားမှာဒန်းတူခံစားနိုင်ခွင့်ရရဖြစ်ပါတယ
် feminism လို့လူသိများတဲ့အမျိုးသမီးရေးလှုပ်ရှားမှုနဲ့ပတ်သက်လို့တခါတရံအထင်လွဲခံရပြီးအမျိုးသမီးတွေကြားမှာတောင်မှတိတ်မနှစ်သက်ကြတာတွေ့ရပြီးမြေသူနေနေကတော့ခံနိုင်ရရှိတယ်တတိရှိတယ်စွမ်းမကားရှိတယ်လှုပ်ဆောင်နိုင်တယ်ကိုအားကိုကိုတယ်လို့သတ်မှတ်ခံရတဲ့မျိုးသမီးတွေကြားမှာပါဝင်သူတူဖြစ်တာကိုဂုဏ်ယူတယ်လို့ Emma Watson ကပြောခဲ့ပါတယ်မျိုးသမီးရဲ့လှုပ်ရှားမှုကိုလူတွေဘာကြောင့်မကြိုက်ကြတယ်လဲဆိုတဲ့အမေကို Miss Watson က
Has the word become such an uncomfortable one. I am from Britain.
အမျိုးသမီးဆိုတဲ့ဝေါ်ဟာရကိုဘာဖြစ်လို့လူတွေတိတ်မကြိုက်ကြတာလဲ။ကျမကဗြိတိန်နိုင်ငံကပါ။ကျမအနေနဲ့တခြားအမျိုးသားတွေလိုပဲလစာအတူတူရတယ်ပါတယ်။ကျမရဲ့ခန္ဓာကိုယ်နဲ့ပတ်သက်လို့လည်းကိုယ်ပိုင်ဆုံးဖြတ်ချက်ချပိုင်권ရှိတယ်ပါတယ်။ကျမတို့နိုင်ငံသားတွေရဲ့ဘဝအတွက်အကျိုးသက်ရောက်မှုရှိစေမယ့် policy တွေဆုံးဖြတ်ချက်တွေချရမှာအမျိုးသမီးတွေပါဝင်သင့်ပါတယ်။လူမှုရေးအရာလဲအမျိုးသားတွေနီးတူရိုးသေးလေးစားမှုခံရတတ်ပါတယ်။
ဒါပေမဲ့ဒီတန်းတူအခွင့်အရေးကိုမျက်မှောက်ကဘာမှာဘယ်နိုင်ငံမှမမရနိုင်သေးတာတွေ့ရတယ်လို့လည်းသူကပြောပါတယ်
။ But sadly, I can say that there is no one country in the world where all women can
ဒါပေမဲ့ဝန်းနေဆရာကဒီတန်းတူအခွင့်အရေးတွေကိုကဘာပေါ်မှာရှိတဲ့ဘယ်နိုင်ငံမှမအမျိုးသမီးတွေခံစားနေကြရပြီလို့မပြောနိုင်သေးတဲ့အတွက်ပါပဲ။ကဘာပေါ်မှာဘယ်နိုင်ငံမှမကျမ်းမာတန်းတူအခွင့်အရေးတွေမရသေးပါဘူးဒီခွင့်ရေးတွေဟာလူခွင့်ရေးတွေပ
ါသူ့အနေနဲ့ကတော့ဗြိတိန်မှာမွေးတဲ့အတွက်သူ့မိဘများကသမီးဖြစ်လို့သူ့ကိုရှော့မချစ်တယ်လို့ကျောင်းကလည်းမိန်းကလေးဖြစ်လို့သူ့ကိုကန့်သတ်တာမရှိတဲ့အပြင်တနေ့သူ့မိရင်လောင်းဖြစ်မှာမို့လုပ်ငန်းခွင်ကလည်းသူ့ကိုရှော့တွေ့တာမျိုးမရှိတဲ့အကြောင်းဒါကြောင့်လေသူဟာခဏကုလသမဂ္ဂအမျိုးသမီးများဆိုင်ရာချစ်ကြည်ရေးတန်တမာဖြစ်တာဝန်ထမ်းဆောင်တဲ့အခြေအနေကိုရောက်လာတာဖြစ်တဲ့အကြောင်းမစ္စဝော့ဆန်ကပြောခဲ့ပါတယ်1998ခုကထိုးစီအမေရိကန်သမ္မတကရောဖြစ်သူဟီလရီကလင်တန်ဟာဘေဂျင်းမြို့ပြများညီလာခံမှာအထင်ကမိကွန်းပြောကြားခဲ့တာကိုလေမစ္စဝော့ဆန်ကပြန်ပြောင်းထောက်ပြခဲ့ပြီးအပြောင်းလဲကိုဖော်ဆောင်မှုထိုးစီကလိုအပ်နေတဲ့အချက်တွေဟာဂဏိအထိလိုအပ်နေစေဖြစ်တာတွေ့ရတဲ့အတွက်ကြောင့်ဝင်းနေစရာဖြစ်တဲ့အကြောင်းမစ္စဝော့ဆန်ကထောက်ပြခဲ့ပါတယ်သူမိကွန်းပြောကြားရမှာပြိတ္တထဲမှာအမျိုးသားတွေဟာ30ရာခိုင်နှုန်းသာပါတဲ့အတွက်ကြောင့်လေအပြောင်းလဲကိုဖော်ဆောင်နိုင်ဖို့မြို့သားတွေအပြည့်အဝပါဝင်ဖို့လိုတဲ့အကြောင်းလေးမစ္စဝော့ဆန်ကထောက်ပြခဲ့ပါတယ
် Men I would like to take this opportunity to extend your formal invitation
မြို့သားတွေကိုဒီလှုပ်ရှားမှုမှာပါဝင်ဖို့အတွက်ကျမတရားဝင်ဖိတ်ခေါ်ပါတယ်ကျမတန်းတူအခွင့်အရေးရရှိရဟာအမျိုးသားတွေနဲ့လည်းဆိုင်ပါတယ်သားသမီးတွေကိုကြည့်ရှုရမှာမိခင်လိုပဲဖခင်ဟာအရေးတိတ်ကြီးပါတယ်အမျိုးသားတွေဟာသူတို့ပြော့ညံ့တယ်လို့အထင်ခံရမှာဆိုလို့စိတ်ဝေဒနာဖိစီးပေမဲ့အကူအညီကိုတောင်းရမှာကြောက်ကြပါတယ်ဒါကြောင့်လဲဗြိတိန်နိုင်ငံမှာကိုကူကိုတတ်တည်တဲ့အမျိုးသားတွေဟာအသက်20နဲ့49နှစ်ကြားမှာများနေတာတွေ့ရပါတယ်ကားတိုက်သေးတာကင်ဆာရောဂါနှလုံးရောဂါနဲ့တေးကြတာများနေပါတယ်အမျိုးသားတွေလည်းအမျိုးသမီးတွေနီးတူစိတ်တက်လုံခြုံမှုရှိဖို့လိုပါတယ်
ဒါကြောင့်လေကျမရှိရွေးစွဲအယူဆတွေကိုဖျောက်ဖျက်တင်တယ်လို့သူကတိုက်တွန်းခဲ့ပါတယ
် If men don't have to be aggressive in order to be accepted women won't feel compelled to be submissive If men don't have to control
အမျိုးသားတွေကယောက်ျားဆန်ဖို့အတွက်ကြမ်းကြမ်းတမ်းတမ်းရှိဖို့မလိုသလိုအမျိုးသမီးတွေကလည်းပြန်မပြောရဲတာမျိုးမဖြစ်သင့်ပါဘူးအမျိုးသားတွေကထိန်းချုပ်သူတွေဖြစ်ဖို့မလိုသလိုအမျိုးသမီးတွေကလည်းအထင်းချုပ်ခံရမဲ့သူတွေမဖြစ်သင့်ပါဘူ
းအမျိုးသမီးတွေရောအမျိုးသားတွေပါစိတ်ခံစားမှုကိုလွတ်လွတ်လပ်လပ်ပြတ်သားခွင့်ရှိနိုင်ဖို့လိုအပ်ပြီးအားရှိရင်ရှိသလိုအားနွယ်ရင်အားနွယ်သလိုကြားမှအစွန်းတစ်ဖက်မဟုတ်ဘဲတက်ရှိလူတူအနေနဲ့လွတ်လပ်စွာထုတ်ဖော်ခွင့်ရှိဖို့လိုအပ်တဲ့အကြောင်းနဲ့ဒါဟာ he for she ဆိုတဲ့လှူရှားမှုရဲ့ခရာကျတဲ့အချက်ဖြစ်တယ်လို့လည်း Miss Watson ကပြောခဲ့ပါတယ
် I want men to take up this mantle so that their daughters, sisters and mothers can be free from prejudice but also so that their sons
ဒီလှူရှားမှုမှာအမျိုးသားတွေလည်းပါဝင်ဖို့အတွက်ကျွန်မဖိတ်ခေါ်ပါတယ်ဒါမှလည်းသူတို့သမီးတွေညီမတွေမိခင်တွေဟာရှေးရိုးဆွဲအယူအဆတွေကနေကင်းလွတ်မှာဖြစ်တယ်လို့သူတို့ရဲ့သားတွေဟာလည်းကျင်နာတဲ့နူးညံ့တဲ့စိတ်ထားတတ်ကြမှာဖြစ်ပါတယ်ကိုဖြစ်ချင်တာကိုခံစားချင်တာကိုဟန်မဆောင်ရဘဲနဲ့မှန်မှန်ကန်ကန်ခံစား권ရှိကြဖို့လိုအပ်ပါတယ်
ဒါကြောင့်လေခုလိုပြိတ္တရှိကုလသမဂ္ဂမှာမိကွန်းပြောကြရမှာသူ့အနေနဲ့စိတ်ပူပန်မှုရှိခဲ့ပေမဲ့သူဟာလူတူအနေနဲ့ကြာရတာဝန်ကနေထမ်းဆောင်ဖို့လိုအပ်တယ်လို့ကိုကိုကိုအားပေးခဲ့တဲ့အကြောင်းမစ္စဝော့ဆန်ကပြောခဲ့ပါတယ
် If not me who if not now when if you have similar doubts when opportunities are presented to you I hope that those words
ဒီတာဝန်ကိုကျမမယူရင်ဘယ်သူယူမှာလဲအခုချိန်မှမလုပ်ဘူးဆိုရင်ဘယ်တော့လုပ်ဖြစ်မှာလဲဒီလိုမိကွန်းတွေကိုကိုကိုကိုပြန်ထုတ်ပြီး စိတ်ပြတ်သားမှုရှိကြပါလက်တွေမှာဘာမှမလုပ်ဘဲနေရင်နောက်85နှစ်ကြာမှအမျိုးသမီးတွေဟာအမျိုးသားတွေနဲ့ဒန်းတူလစာရရှိနိုင်မှာဖြစ်တယ်လို့နောက်16နှစ်ကြာတဲ့အထိမိန်းကလေးငယ်ပေါင်း15သန်းခွဲဟာကလေးဘဝနဲ့အိမ်အောင်ချခံရမှာဖြစ်ပါတယ်လက်ရှိနှုံးတိုင်းဆိုရင်တော့2086ခုနှစ်မှာကျေးလက်အာဖရိကမိန်းကလေးတွေဟာအလင်းလက်တန်းပညာသင်ခွင့်ရကြမှာဖြစ်ပါတယ
်ဒါကြောင့်လည်းအမျိုးသားတွေရောအမျိုးသမီးတွေပါ he for she ဆိုတဲ့အမျိုးသမီးတွေအတွက်အမျိုးသားတွေပါပါဝင်လှုပ်ရှားကြဖို့အရေးကြီးကြောင်း Miss Watson ရဲ့တိုက်တွန်းချက်နဲ့အတူဒီသတင်းပါရဲ့အမျိုးသမီးများကန္တကိုညှိကုံးချုပ်အပ်ပါတယ်ရှင်
You can bend but never break me.
ဒေါ်လလတန်စီစဉ်တင်ဆက်တဲ့မြို့သမီးကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်အခုသိပ္ပံနဲ့နီးပညာစီစဉ်ကိုဆက်လက်တင်ဆက်ပေးပါမယ်ဒေါက်ခင်မျိုးသက်ကစီစဉ်တင်ဆက်ထားပါတယ်ရှင
်ဒီတစ်ပတ်တော့နီးပညာတွေထဲမှာအမတန်မှတင်းငယ်လာတဲ့အရွယ်စားဆိုင်ရာနီးပညာတစ်ခုဖြစ်တဲ့နာနိုတက်ကနိုလော်ဂျီအကြောင်းကိုအမေရိကန်စွမ်းအင်ဝန်ကြီးဌာနရဲ့အာဂန်သိပ္ပံဓာတ်ခွဲခန်းကဥဆောင်သိပ္ပံပညာရှင်ဒေါက်တာဆောဝေလာကပြောပြပေးပါပ
ါနာနိုတက်ကနိုလော်ဂျီဆိုတာကတော့တက်ကနိုလော်ဂျီဆိုတာကတော့နည်းပညာပေါ့နာနိုဆိုတာကတော့ကျွန်တော်တို့အရွယ်စားပေါ့စကေးပေါ့ခင်ဗျာဥပမာမိုက်ခရိုအင်္ဂလိပ်လိုမိုက်ခရိုဆိုတာကအများစုသိတာကဟာမိုက်ခရိုအမှုန်လေးတွေအရင်ကြီးတယ်မိုက်ခရိုလို့သိပါတယ်မိုက်ခရိုဆိုတာကဒါအစတပန်းငယ်တာပေါ့မိုက်ခရိုပေါ့နာနိုဆိုတာအစတကလေးပို့ပြီးတော့မြဲတဲ့ဟာကိုကျွန်တော်တို့နာနိုလို့ခေါ်ပါတယ် 10 to the power minus 9ပေါ့ဒီငယ်လို့ဆိုရင်တော့အဲ့တော့နာနိုတက်ကနိုလော်ဂျီဆိုတဲ့ဟာကအရင်ငယ်တဲ့ဒီ atom လို့ molecule လောက်အရွယ်အစားနဲ့ပတ်သက်တဲ့နည်းပညာပေါ့အဲ့ဒီဟာကိုကျွန်တော်တို့နာနိုတက်ကနိုလော်ဂျီလို့ခေါ်ပါတယ
်သိပ္ပံပညာရဲ့မျိုးစုံအတွက်နာနိုတက်ကနိုလော်ဂျီနည်းပညာရှိပါတယ
်ယူပါပြီကတဲမှာဆိုရင် atom လို့ molecule လောက်တဲ့ဆိုရင်နာနိုတက်ကနိုလော်ဂျီchemistry ဓာတုဗေဒမှာလဲဒါ nano technology engineering မှာဆိုရင် electronics mechanical engineer material science ပေါ့နော်အဲ့လိုဟာမျိုး field ကအများကြီးပေါ့ငယ်တာနဲ့တပြိုင်တည်း nano technology တွေကိုဝင်သွားပါတယ် subject တွေကိုအဲ့ဒီဟာအပြင်ကိုဆေးပညာရဲ့အထက်မှာ nano medicine ဆိုတာက nano technology ကိုသုံးပြီးတော့ကျွန်တော်တို့ဆေးပညာပေါ့နော်အဲ့ဒီဟာပေါ့ဆိုနောက်ဆုံးကပြန်ကြည့်တဲ့အခါကျတော့ကျွန်တော်တို့ဒီ cancer cell ပေါ့ cancer ကတော့ nano မဟုတ်ပါဘူးဒါ micro level ပေါ့ဒါပေမဲ့အဲ့ဒီ cell တွေကို attack လုပ်ဖို့အတွက်ခါကြတော့ကျွန်တော်တို့ဒီ nano နဲ့ပတ်သက်ထားတဲ့တီထွင်ထားတဲ့ဆေးပညာနဲ့အဲ့ဒီဟာတွေနဲ့ control လုပ်ပြီးတော့ကျွန်တော်တို့ cancer cell တွေကိုစပ်ဖို့အတွက်အဲ့လိုမျိုးတီထွင်ထားတွေကိုကျွန်တော် nano medicine လို့ခေါ်ပါတယ်ဒါတွေအားလုံးက nano technology ပါဆိုတော့ nano technology မှာဘာသာရပ်အများကြီးပါပါတယ်ယူပါဗေဒတို့ဓာတုဗေဒတို့နဲ့မကပဲနဲ့ engineering ဘက်ကလည်းပါပါတယ်အဲ့တော့ nano သိပ္ပံပညာရှင်ပေါ့နော် nano scientist nano technology ဆိုတော့ကျွန်တော်တို့ဘာသာရပ်ဒီအားလုံးကိုပေါင်းပြီးတော့လို့ရပါတယ်။ဒါပါတော့ရတခုလည်းမှမဟုတ်တော့ပါဘူး
။နာနိုတက်ကနိုလော်ဂျီဟာတနည်းတခြားအရေးပါလာတယ်လို့စိတ်ဝင်စားမှုတွေလည်းတိုးလာကြပါတယ်။ဘာကြောင့်ပါလဲ
။နာနိုတက်ကနိုလော်ဂျီကအခုစပြီးတော့တုံးနေကြပါပြီ။ iPhone တွေဆိုစပြီးတော့နာနိုဘိုင်းဝင်နေပြီပေါ့။နာနိုတက်ကနိုလော်ဂျီမှာကျွန်တော်တို့အဓိကအနေနဲ့နှစ်ပိုင်းခွဲထားပါတယ်။ပထမတစ်ခုက bottom up လို့ခေါ်တဲ့ atom လို့ဟာနဲ့စပြီးတော့တည်ဆောက်တဲ့ဟာကိုကျွန်တော်တို့အောက်ခြေကနေစပြီးတော့တည်ဆောက်တဲ့ဟာနောက်တစ်ခုက top down လို့ခေါ်တဲ့ attack ကနေပြီးတော့အောက်ကိုနေအောင်လုပ်တဲ့ဟာပေါ့ top down approach ဆိုတာကဘာနဲ့တူလဲဆိုတော့ရုပ်ထုတွေစောက်သလိုပေါ့နော်ပထမဦးစပြီးတော့အတုံးလေးတတုံးကိုတကားလို့ဟာမျိုးရုပ်ထုလေးဖော်မယ်ပေါ့ငယ်တဲ့ငယ်အောင်လုပ်သွားတာပေါ့အဲဒီဟာ top down ကိုခေါ်ပါတယ် bottom up ကကျတော့လူသားတွေပေါ့ကျွန်တော်တို့ရ bottom up ပါကျွန်တော်တို့ကစတာကလေးလေးဘဝကနေစတယ်စပြီးတော့တစ်ပြေးပြေးနဲ့ကြီးလာတယ်သူကလည်းသူကြီးလာအဲ့လိုမျိုးပေါ့ bottom up ကိုခေါ်ပါတယ်ဆိုတော့ nano technology ထဲမှာ bottom up နဲ့top down approach နဲ့ကူပေါင်းပြီးနည်းပညာအနေနဲ့ကျွန်တော်တီထွင်ကြရတယ်ပေါ့ခင်ဗျာဥပမာပြောမယ်ဆိုလို့ရှိရင် nano technology ပတ်သက်တဲ့နည်းပညာတွေကဆိုလို့ရှိရင်ဥပမာ computer နည်းပညာငယ်တယ်ဆိုတာကဘာကိုပြောတာလဲဆိုတော့ငယ်လို့ရှိရင်အများကြီးထည့်နေတယ်ပေါ့เนาะဒါပေါ့ computer မှာဆိုလို့ရှိရင် computer မှာရှိတဲ့ memory နော် hard disk device တွေပေါ့เนาะ area ငယ်ငယ်လေးတစ်ခုထဲမှာ set တွေအများကြီးကိုအားလုံးကိုကျွန်တော်တို့ပေါင်းပြီးတော့ထည့်လို့ရတယ်ပေါ့အဲ့တော့ exactly တစ်ခုချင်းတစ်ခုချင်းစီကကျွန်တော်တို့အလုပ်လုပ်မယ်ဆိုလို့ရှိရင်စက်ပေါင်းအများကြီးပေါင်းနိုင်အမှအလုပ်တွေအများကြီးပြီးနိုင်တယ်ပေါ့ငယ်ငယ်လေးနဲ့အဲ့တော့အဲ့ဒီဟာကြောင့် nano technology ကခေတ်စားတော့ပ
ါ nano နည်းပညာကြောင့် computer သုံးစွဲမှုလည်းအဆင့်ဆင့်တိုးတက်လာပါတယ်ကင်မရာလိုပစ္စည်းမျိုးကိုပါတီးသန့်သဲသွားစရာမလိုတော့ပဲလက်ကင်ဖုန်းနဲ့တွဲပြီးသုံးလို့ရတဲ့အထိထွန်းလာနိုင်ပြီဖြစ်ပါတယ
် iPhone ဆိုတာဥပမာအထင်ရှားနေပါပြီပေါ့နော်ဘာလို့လဲဆိုတော့အရင်တုန်းကဆိုလို့ရှိရင်လွန်ခဲ့တဲ့10နှစ်15နှစ်လောက်ကဆိုရင်ကင်မရာကလည်းအကြီးကြီးတယ်လီဖုန်းကလည်းအကြီးကြီးကွန်ပျူတာကလည်းအကြီးကြီးန ော်အဲဒီတော့အခုအဲ့ဒါတွေအားလုံးကိုတစ်မျိုးတော့မဟုတ်ဘူးအကုန်လုံးကိုပေါင်းလိုက်တဲ့ဟာကတိတိလေးအိတ်ထဲမှာထည့်ပြီးတည်သွားလို့ရတယ်ဆိုတာကထဲထဲမှာရှိတဲ့ set တွေကငယ်သွားတယ်ငယ်သွားတဲ့အတွက်ကြောင့်ငယ်ငယ်လေး area ငယ်ငယ်လေးထဲမှာသူကအများကြီးထည့်ပြီးတော့သူကအလုပ်လုပ်အောင်သူကလုပ်သွားနိုင်တဲ့အတွက်ကြောင့်ပို့ပြီးတော့အစွမ်းကထက်လာတယ်ပေါ့အခုကျွန်တော်တို့သူတည်သနာလုပ်နေတဲ့အားကြီးကမှန်းတာပေါ့နော်10နှစ်15နှစ်အတွင်းမှာပေါ့ဈေးကွက်ထဲမှာပေါ်လာမယ်အဲ့ဒါဆိုလို့ရှိရင်တော့ကျွန်တော်တို့မှန်းစားဖို့ကတော်တော်ခက်တယ်ဘယ်လောက်ထိတိုးတက်မယ်ဆိုတဲ့ဟာကိုဘာလို့လဲဆိုတော့ iPhone လို့ဟာမျိုး Samsung လို့ဖုန်းလို့ဟာမျိုးတစ်လုံးထဲမှာကျွန်တော်တို့ကဘာလုံးမှာရှိသမျှ library အားလုံး information အားလုံးကိုကဘာလုံးမှာရှိတဲ့ဟာကိုထည့်လို့ရနိုင်မယ်လို့ဒီတိုးတက်သွားနိုင်ပါတယ
်ကွန်ပျူတာနည်းပညာလိုပဲဆေးပညာမှာလည်း nano technology နဲ့ထူးထူးခြားခြားအပြောင်းအလဲတွေကိုလုပ်ပေးနိုင်ပါတယ
်ဆေးပညာနဲ့ပတ်သက်ပြီးတော့ပြောမယ်ဆိုရင် nano technology နဲ့နေပြီးတော့ဒီ atom နဲ့ molecule တလုံးချင်းစီကိုနားလည်လာနိုင်တဲ့အပြင်ကိုကျွန်တော်တို့ကအဲ့ဒီဟာကိုပြန်ပြီးတော့တည်ဆောက်နိုင်တဲ့အတွက်ကြောင့်ကျွန်တော်တို့ဥမာဆေးတွေကိုစောင့်နိုင်မယ်ဥမာဆိုပါစို့လူပေါ်မူတည်ပြီးတော့လူတဦးချင်းစီတဲ့ personalized ဆေးတွေကျွန်တော်တို့တည်ထွင်နိုင်မယ်ဆိုတော့ဒီဆေးဟာဥမာဆိုပါစို့မောင်ရွှေရိုးနဲ့ဆက်ဆက်တယ်ဆိုရင်မောင်ရွှေရိုးအတွက်ကိုဆေးကတက်တက်သူ့အတွက်ပဲတည်ထွင်ထားတာအဲ့လိုမျိုးပေါ့နော်အဲ့လိုပုံကူကိုမူတည်ပြီးတော့တည်ဆောက်နိုင်တဲ့ဆေးပညာတွေပေါ်လာမှာပဲအဲ့လိုပေါ်လာတဲ့အတွက်ကြောင့်လူတွေကလည်းပသက်တည်းလည်းပို့ပြီးတော့ရှေ့လာကြမယ်ပေါ့နော်။ဒီပညာတွေလည်းပို့ပြီးတော့တိုးတက်လာမယ်ပေါ့။ဒါကျွန်တော်တို့ဘယ်လောက်ထိအကျိုးရှိမယ်ဆိုတာကမှန်းဆဖို့အရန်ဖြစ်ပါတယ်။ဘာလို့လဲဆိုတော့အရန်ကိုအကျိုးများနေပါတယ်။အဲဒါကြောင့်လည်းအမေရိကန်၊ဂျပန်၊ဂျာမနီအခုဆိုတရုတ်ပေါ့နော်။အားလုံးအဲ့ဒီနိုင်ငံတွေအကုန်လုံးကဒီ nano technology နဲ့ပတ်သက်ပြီးတော့အများကြီးကိုဝေကြီးညှို့နှံပြီးတော့လုပ်ခဲ့တဲ့အဲ့ဒီ2000လောက်ကစပြီးတော့အတိုင်ဆိုင်ကိုကျွန်တော်တို့ invest လုပ်ကြတာပေါ့နော်။ခြေတန်းကိုရောက်တဲ့ထဲရအောင်တိုးတက်အောင်လုပ်ကြတာပေါ့။ဒီအမေရိကမှာကြတော့ကွဲခြားမှုမရှိတော့ဘူးပေါ့နော်။ဘာလို့လဲဆိုတော့ယူပဗေဒဓာတုဗေဒဘိုင်ယိုဒီဘာသာရအားလုံးနော် engineering ကိုလုံးဝပေါင်းပြီးတော့ကျွန်တော်တို့အလုပ်လုပ်ကြတယ်ပေါ့။တူကျွန်တော်တို့သူတည်နာအဖွဲ့ရမှာ။ဥပမာကျွန်တော်ရဲ့သူတည်နာအဖွဲ့ရမှာဆိုရင်ကျွန်တော်က head ပေါ့နော်။ကောင်းဆောင်ပေါ့။ကျွန်တော်ရဲ့လက်အောက်မှာ electronics engineer ရှိတယ်။ဓာတုဗေဒပညာရှင်တွေပါတယ်။ယူပဗေဒပညာရှင်တွေပါတယ်။အားလုံးကပါလူကူပွဲရပြီးသားပေါ့။ဆိုတော့ရောက်20ကျော်ပေါ့နော်။ကျွန်တော်ရဲ့ out ထဲမှာဆိုလို့ရှိရင်အဲ့ဒီဟာကျွန်တော်အခုလက်ရှိအလုပ်လုပ်တဲ့အားလုံး national level မှာပေါ့။အဲ့ဒါဆိုဥမာပြရပါတော့เนาะဆိုတော့ဒီလိုဟာမျိုးကဒီတိတ်ကပညာရှင်တွေအားလုံးပေါင်းပြီးတော့ရှေ့ကိုရောက်အောင်လုပ်စားနေကြတာပေါ့ကျွန်တော်တို့က nano technology ကိုသုံးပြီးတော့ next generation ပေါ့ရှေ့မှာလာမဲ့ဒီ computer technology ပေါ့ computer technology information technology နောက်ပြီးတော့ဒီ electronic circuits တွေမှာငယ်တဲ့ထဲငယ်လာအောင်ငယ်လာပြီးတော့အဲ့ဒီအပြင်ကိုစွမ်းအင်ကိုအများကြီးမသုံးနိုင်တဲ့နည်းနည်းလေးခြွေတာပြီးတော့သုံး filter တက်သုံးနိုင်အောင်အဲ့ဒါမျိုးကျွန်တော်တို့ကတည်ထွင်နေတာဖြစ်ပါတယ်ချိန်ထဲမှာပဲ solar energy ပေါ့နေကနေလာတဲ့ဒီကျွန်တော်တို့ရတဲ့ဒီ soil ကို electrical energy ကို convert လုပ်တယ်နောက် storage လုပ်တယ်အဲ့ဒါကလည်းအားလုံးကိုကျွန်တော်တို့ nano scale မှာပေါ့ဆက်ငယ်ငယ်လေးတွေထဲမှာကျွန်တော်တို့ soil ကိုနေပြီးတော့မီလီယံကျီကိုတုံးပြီးတော့ဒီအလုပ်လုပ်နိုင်အောင်ကျွန်တော်တို့ကဒီဆွေးနွေးရဖြစ်ပါတယ
်ဒေါက်တာဆောင်းဝေလှိုင်ပြောကြားခြင်းနဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲပြန်လာလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်
တခင်မျိုးသက်စီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင် VOA American အတန်းကစနေနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ
် American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်တခင်ပိတ်ဆို့မှုတွေဟာ American နိုင်ငံသားရေးမူဝါဒရဲ့အခရာကျတဲ့နီလန်းတစ်ခုအနေနဲ့ဖြစ်ပေါ်လာနေပါတယ်အဲ့ဒါရဲ့ရည်မှန်းချက်ကတော့ပြည်တွင်းနဲ့ပြည်ပကအပြစ်မဲ့တဲ့အရသာပြည်သူတွေနဲ့စီးပွားရေးလုပ်ငန်းတွေအပေါ်မှာထိခိုက်မှုတိတ်မရှိစေပဲတန်ခတ်ပိတ်ဆို့မှုရဲ့အကျိုးသက်ရောက်မှုကိုအများဆုံးဖြစ်စေဖို့ဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့တံပြန်မှနာရေးချိန်ချောက်မှုနဲ့တန်ခတ်ပိတ်ဆို့မှုဆိုင်ရာဒုတိယလက်ထောက်နိုင်ငံသားရေးဝန်ကြီးပီတာဟဲရယ်ကပြောပါတယ်တိတ်မကြခင်ကပဲ ISIL လို့လူသိများတဲ့အကြမ်းဖက်သမားတွေရဲ့ချိန်ချောက်မှုတွေတိုးလာတဲ့အပေါ်မှာတန်ခတ်ပိတ်ဆို့မှုနီလန်းတွေကိုအသုံးပြုခဲ့ပါတယ်ISIL အဖွဲ့ဟာအလူရှင်တွေစီကလူတဲ့ငွေတွေအပေါ်မှာပဲမိခိုအားထားနေတာမဟုတ်ပဲသူတို့ရဲ့ရန်မုံငွေအများစုကိုနိုင်ငံတွင်းမှာယာစွမ်းမှုမကင်းတာတွေလုပ်ပြီးရရှိလာတာဖြစ်ပါတယ်။တနည်းပြောရရင် ISIL အဖွဲ့ဟာသူတို့ရဲ့ရန်မုံငွေအများစုကိုချိန်ချောက်ငွေညစ်တာမျိုးတွေရွာတွေကိုလူရတာအပြင်သူတို့ထိန်းချုပ်ထားတဲ့နယ်မြေတွေထဲမှာရှိတဲ့ရေနံတွေကိုရောင်းပြီးတော့ရရှိလာတာဖြစ်ပါတယ်။ဒါပေမဲ့ ISIL အဖွဲ့ဟာအိန္ဒိယနိုင်ငံတွေကိုရေနံတွေခိုးရောင်းတာပြန်ပေးဆွဲပြီးငွေညစ်တာတွေနဲ့တခြားနီးလန်းတွေကိုတုံးပြီးပြည်ပကနေလဲရန်ပုံငွေတွေရအောင်လှုပ်ဆောင်နေပါတယ် ISIL အဖွဲ့ကိုချိန်မုံမှုဆိုတဲ့အမေရိကန်ရဲ့ညီမှန်းချက်နဲ့ မေရိကန်နဲ့သူ့ရဲ့မဟာမိတ်တွေကို ISIL အဖွဲ့ကမတိုက်နိုင်အောင်လုပ်တဲ့နေရာမှာအဲ့ဒီအဖွဲ့ရဲ့ဗန္နာငွေကြေးတွေကိုတံပြန်လုံဆောင်သွားဖို့ကလုံးဝကိုအဓိကကျပါတယ်။ဒါဟာကျေပြန့်တဲ့မဟာဗျူဟာရဲ့အစိတ်ပိုင်းတစ်ခုဖြစ်ပြီးတော့အဲ့ဒီမဟာဗျူဟာထဲမှာအီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာစစ်ရေးရထိုးစစ်ဆင်တာ ISIL အဖွဲ့ရဲ့အတွေးခေါ်သဘောတရားတွေကိုတရားမဝင်အောင်လုပ်တာနဲ့အီရတ်နဲ့ဆီးရီးယားနိုင်ငံတွေမှာလူသားချင်းစာနာတဲ့အကူအညီတွေပေးတာတွေပါဝင်ပါတယ်။ ISIL အဖွဲ့အနေနဲ့သူတို့ရဲ့နေမြေတွေကရေနံတွေရောင်းချတာတွေမလုပ်နိုင်အောင်ပြီးတော့ရေနံရောင်းလို့ရတဲ့ငွေတွေသူတို့စီပြန်မရောက်တော့အောင်ကာကွယ်တဲ့အနေနဲ့အမေရိကန်ပြည်ထောင်စုကအီရတ်နဲ့ဆီးရီးယားနိုင်ငံတွေနဲ့နေမြေချင်းထိစပ်နေတဲ့နိုင်ငံတွေနဲ့အတူလက်တွဲလှုပ်ဆောင်သွားမှာဖြစ်ပါတယ်။ISIL အဖွဲ့နဲ့စီးပွားရေးလုပ်နေတဲ့ဒါမှမဟုတ်ငွေတွေလူတန်းနေတဲ့လူတွေနဲ့ကုမ္ပဏီတွေကိုဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ဖို့အာဏာပိုင်တွေကိုလည်းရွေးချယ်ခန့်အပ်သွားမှာဖြစ်ပါတယ်။ဒီကြိုးပမ်းမှုတွေကိုနိုင်ငံအတော်များများကလည်းအခုခါမှာပူးပေါင်းပါဝင်လာနေကြပြီဖြစ်ပါတယ်။ ISIL အဖွဲ့ရဲ့ဗန်နာငွေကြေးကိုတိုက်ဖြတ်ဖို့သတင်းအချက်အလက်တွေမျှဝေပြီးပူးပေါင်းဆောင်ရွက်မှုလှုပ်ဆောင်မဲ့နိုင်ငံတကာမဟာမိတ်ညွန်ပေါင်းအဖွဲ့ကိုတိစောက်ဖို့အတွက်မိတ်ဆွေနိုင်ငံတွေနဲ့အတူအမေရိကန်ပြည်ထောင်စုကလှုပ်ဆောင်နေပါတယ်။ISIL အဖွဲ့ရဲ့ရန်ကုန်ငွေတွေကိုဖျက်တောက်တဲ့နေရာမှာပုဂ္ဂလိကကုမ္ပဏီတွေဟာလည်းကမ္ဘာတစ်ဝှမ်းမှာရှိတဲ့အစိုးရတွေလိုပဲအရေးပါတဲ့အခန်းကဏ္ဍမှာရှိနေပါတယ်။ ISIL အဖွဲ့ရဲ့တရားမဝင်ငွေကြေးစီးဆင်းမှုတွေကိုဖော်ထုတ်ပြီးဖြစ်နိုင်ခြေရှိတဲ့လမ်းကြောင်းတွေကိုဖျက်တောက်ဖို့ကိစ္စမှာပုဂ္ဂလိကအခန်းကဏ္ဍအနေနဲ့လည်းကူညီဖို့လိုအပ်ပါတယ်။ ISIL လိုအကြမ်းဖက်ချင်းချောက်မှုတွေကိုခြေမုံ့ဖို့ကြိုးပမ်းတဲ့နေရာမှာဒဏ်ခတ်ပိတ်ဆို့မှုတွေဟာရှင်းလင်းပြတ်သားပြီးတော့အရေးကြီးတဲ့အခန်းကဏ္ဍမှာရှိနေကြောင်းပါခင်ဗျာ
။ American Soya ရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။သတို့ရှင်တို့ခုနားဆင်ကြကြတာက American Soya ရဲ့သဘောထားမြင်ပဲဖြစ်ပါတယ်။ VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOA ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။အခုတော့ကြာနေသေးတဲ့ချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါမယ်။
အီဘိုလာရောဂါရှိတဲ့လိုင်ဘေးရီးယားလူနာကိုပြည်သူ့ကုသပေးပြီးရောဂါကူခံရတဲ့အမေရိကန်သူနာပြူနှစ်ဦးဟာအခုရောဂါကင်းသွားပါပြီ။နယူးယောက်မြို့တွင်နေပတ်ဝန်းကျင်အရပ်တွေမှာတော့နောက်ထပ်အမေရိကန်နိုင်ငံသားတဦးအီဘိုလာရောဂါရထားတာကြောင့်တိချခွဲထားတဲ့လုံဆောင်ချက်အစ်တွေလုပ်နေရပါတယ်။အမေရိကန်မြေပေါ်မှာပထမဆုံးအီဘိုလာလူနာကိုကုသပေးတဲ့ Texas ပြည်နယ် Dallas မြို့ကသူနာပြူနီနာဖမ်ဟာတောက်ကြနေမှာဆေးရုံကဆင်းပြီးတဲ့နောက်သမရဘရာကိုဘာမာကတွေ့ဆုံပါတယ်။စီးရီးယားနိုင်ငံမျိုးဖြစ်တဲ့ကိုပါနီကို IS အစ္စလာမ်စစ်သွေးကြောတွေရန်ကနေကူကံကာကွယ်ဖို့စီးရီးယားနိုင်ငံကခါစတွေနဲ့ Free Syrian Army စီးရီးယားလူမျိုးရေးတပ်ဖွဲ့ကတိုက်ခိုက်ရေးသမားတွေပူးပေါင်းတိုက်ခိုက်တော့မယ်လို့တူရကီသမ္မတကပြောပါတယ်။တူရကီသမ္မတ Recep Tayyip Erdogan ကသူ့နိုင်ငံကိုစီးရီးယားတပ်ပုံတွေဖျက်ဆီးရမှာတထောင်နာခွင့်ပေးမှာကိုသဘောတူကြောင်းတောက်ကြနေကပြောပါတယ်။အီရတ်လူမျိုးရေးတပ်တွေနဲ့တိုက်ပွဲတွေမှာ IS စစ်သွေးကြောတွေကကလိုရင်းတန်းငွေဘုံတွေအသုံးပြုနေတယ်ဆိုတာကိုဒီမပြုတ်နိုင်သေးဘူးလို့အမေရိကန်ပြည်ထောင်စုကပြောလိုက်ပါတယ်။တန်းွေဘုံတွေတုံးပြီးတိုက်ခိုက်တယ်ဆိုတာကိုအမေရိကန်နဲ့အီရတ်သတင်းမီဒီယာတွေမှာဖော်ပြတာတွေ့ထားတယ်လို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရကတောက်ကြနေမှာပြောပါတယ်။မြောက်ကိုရီးယားနဲ့နျူကလ িয়ার ဖက်သင်းရေးဆိုင်ရာဆွေးနွေးပွဲတွေလုပ်ဖို့အမေရိကန်ပြည်ထောင်စုကဆန္ဒရှိတယ်လို့နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကပြောပါတယ်။ဒါပေမဲ့လည်းဆွေးနွေးရဲဆိုတာတသက်အတွက်မဟုတ်သလိုကိုရီးယားကျွန်းဆွယ်ကအမေရိကန်တပ်ဖွဲ့တွေကိုရှော့ချဖို့ကိစ္စပြောဖို့ကလည်းအချိန်မတန်သေးဘူးလို့ပြောပါတယ်။ကိုပိုင်အချုပ်ခွင့်ရဟောင်းကောင်ကျွန်းမှာဒီမိုကရေစီအပြည့်အဝရရှိဖို့လူထုဆန္ဒပြပွဲတွေဆက်ပြီးတော့လှုပ်တင်မလှုပ်တင်တနင်္ဂနွေနေ့မှာလူထုဆန္ဒခံယူပွဲကျင်းပဖို့စီစဉ်နေကြပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနေ့စီစဉ်ထုတ်လို့ရမှုကမက်ခွာညိုဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျီမီကွတ်ဖြစ်ပါတယ်။ကျွန်မတော့နနာချက်ပါရှင်။ VOA American တန်မနေ့ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ညနေပဲ6နာရီခွဲမှာထုတ်လွှင့်မဲ့စီစဉ်တွေကိုတော့လိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ VOA ကိုနားဆင်ကြတဲ့သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.